ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားကြတာ၃နှစ်ပြည့်တဲ့အချိန်သူတို့နေရပ်ပြန်ရေးရှေ့နာခတ်နဲ့သူတို့အတွက်တရားမျှတမှုမျှော်လင့်ချက်အခြေအနေအလားအလာတွေဘယ်လိုရှိပါသလဲ။ကျမစုမုံကစူးစီးတင်ပြပေးကြပါတယ်ရှင်။ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လကုန်ပိုင်းတုန်းကရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာဖြစ်ပွားခဲ့တဲ့ ARS အစိုးရအဖွဲ့ရဲ့နေသားဆောင်တဲ့နဲ့အစိုးရစစ်တပ်အခြေစိုက်စခန်းတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်မှာစိုးရိမ်မှုတွေနဲ့ဒေသရင်းကမွတ်စလင်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုတိုက်နေချီထွက်ပြေးခိုလုံခဲ့ကြတာပါ။အဲ့ဒီနေမြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်မှာရိုဟင်ညာမွတ်စလင်တွေပေါ်မှာလူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုပြီးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကစိုးရိမ်ခဲ့တယ်လို့လက်ရှိမှာလည်းနိုင်ငံတကာခုံရုံးမှာတရားရင်ဆိုင်နေရဆဲပါ။ဒီနှစ်2020ပြည့်နှစ်ဩဂုတ်လ3နှစ်တင်းတင်းပြည့်တဲ့အချိန်မှာတော့ကော့စ်ဘဇားခရိုင်တွေကရိုဟင်ညာတိမ်းတဲ့ကြီးခိုလုံနေထိုင်တဲ့ဒုက္ခသည်စခန်းအသီးသီးမှာဝိပုစုတောင်းအောင်မေပွဲထိမ့်မတ်တွေကိုလူစုလူဝေးနဲ့မကျင်းပါပဲနေအိမ်နဲ့မှပဲဝိပုစုတောင်းကြမယ်လို့ ARSPH ငြိမ်းချမ်းရေးနဲ့လူခွင့်ဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ညာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဦးမူဟစ်ဦးလာကပြောပါတယ်
ကိုရိုနာဗိုင်းရပ်စ်နဲ့လော့ကဒေါင်းကြနေတဲ့ပြင်ကပ်ပြီးတော့ဒေသရင်းလုံးလုံးမှာအများကြီးကျွန်တော်က Island Protest အနေနဲ့ Stay Home ဆိုတာဟာကိုကျွန်တော်ရွေးချယ်ထားတယ်တို့ရဲ့တောင်းဆိုချက်ကအခုတုံးနေပြီဒီနေ့ဆက်ဆိုတော့ဘာတော်ရင်းကပြောနေတယ်။အမေပြေကိုတောင်းဆိုနေတယ်။နောက်တစ်ခုကဟိုမှာအခြေတရားရှိစီမှာသူကမုဒ္ဒတင်ကြတယ်။အဲ့ဒါနေနေလက်ပြီးကြီးဘောတက်တောင်းဆိုနေတယ်။အမဆီရကဒီပါတီရှင်လုံးမယ်။ကွန်မန်ဒါပြောတယ်။ဒါမဲ့အဲကျွန်တော်ရဲ့ security တွေဘာမှတူးမလာဘူးဆိုတော့ဒီကနေ international security နဲ့ကျွန်တော်ကိုနေနေလက်ကော်ဖီပါကော်ဖီအောင်နိုင်ငံတကာအနေနဲ့မှာကိုပြရဖြစ်ပါဆိုတော့တောင်းဆိုထားတယ်။
အခုဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းဘာလူခါလီအမှတ်1စခန်း30မှာခိုးလုံနေထိုင်နေအရင်ရသေးတော်မျိုးကန်ဦးဆိုမြင့်ကတော့အခု3နှစ်ပြည့်သွားတဲ့အချိန်တည်ဆုံးသွားသူတွေဆုံးရှုံးနေတဲ့သူတွေအတွက်ဝိပုစုတောင်းပေးတယ်လို့တရားမျှတမှုကလည်းအမြန်ဆုံးရကျင်ပါတယ
်တည်ဆုံးသွားတဲ့လူတွေအတွက်ကျွန်တော်စုတောင်းပေးဖို့လည်းရှိတော့တယ်သူတို့အတွက်ကျွန်တော်တရားမျှတမှုကိုတော့လိုချင်တယ်အခုတည်းကကျွန်တော်ကုန်းကြီးကြီးကျွန်တော်ကန့်တင်ပါပဲနေနေရတယ်တကားကျွန်တော်ကိုယ်နဲ့ဒီကောင်ကိုတရားမပိစားကြတော့ဘာမှမြုံရင်းတဲ့မရှိဘူးအခုတည်းအစိုးရအနေနဲ့ကျွန်တော်အားလုံးအေးစိစိလုံလုံခြုံခြုံနဲ့တိတ်ခါရှိရှိဝုန်းတိတ်ခါရှိရှိကိုယ်နဲ့ရဲ့ဒေတာကိုပြန်မနိုင်အောင်ဆင်းရကြပါလို့ဥတည်ပြီးတော့လုံးကြပါလို့ပဲတိုက်တွန်းကြည့်
ဘာလူခါလေးဒုက္ခတဲ့စခန်းအမှတ်9မှာနေတဲ့ရိုဟင်ညာဒုက္ခတဲ့ကိုကျော်မြင့်ခေါ်ကိုအစ္စလမ်ကလည်းနေအိမ်တွေကနေတည်ဆုံသူတွေကိုရည်စူးဆူတောင်းပေးကြဖို့ပြင်ဆင်ထားတဲ့အကြောင်းပြောပြပါတယ
်ဒီဆိုဆိုကလေးဆောင်ငယ်လူကြီးအမြဲတမ်းအပါဝင်သူတို့အတွက်ရည်ရှိပြီးတော့ကျွန်တော်ကဆွတ်ထုံးကြမှာရှိပါတယ်ခင်ဗျာဆွတ်ထုံးပွဲမှာလည်းပလီမာကတော့လူအများကြီးမစုပဲနဲ့ဆွတ်ထုံးပွဲလုပ်ကြမှာရှိပါလေကျွန်တော်လူစုလူဝေးမလုပ်ပဲနဲ့ကျွန်တော်ကငင်းချစွာကိုကျွန်တော်ရဲ့ဆန္ဒကိုထောက်ဖို့ကြမှာရှိပါတယ်ခင်ဗျာ
သုံးနှစ်ပြည့်တဲ့အချိန်မှာတော့သူတို့အတွက်တရားမျှတမှုရစေခြင်းတလို့ရိုဟင်ညာတွေရဲ့အရေးကိုဆောင်ရွက်ပေးမယ်လွှတ်တော်ကိုယ်စားလှယ်တွေ2020ရွေးကောက်ပွဲမှာပါဝင်ခွင့်ရစေချင်ပါတယ်လို့ကုတုပလောင်စခန်းနေရိုဟင်ညာဒုက္ခသည်ဦးမောင်မောင်ကပြောပါတယ
်မကောင်းတာဆယ်ရက်ကောက်ပွဲမှာလည်းကုတန်ကျွန်တော်မဲရုံမူတာဝန်တန်းဆောင်ကြတာရှိပါတယ်ကျွန်တော်ကဟိုမောင်တော်မျိုးနဲ့မြောက်ပိုင်းမှာပါလက်တော်ကုစလေကကိုမောင်တို့ခဲတိုင်းမှာပြေချခံရတော့ဆိုလို့ကျွန်တော်ကအမေထာမဆူရင်လည်းအမေအတိတ်ကတောင်းဆိုချင်တာကမှမဆူရကိုတောင်းဆိုချင်တာနေပြဆူရကိုပေါ့အဲ့ဒီလူတွေကိုကျွန်တော်ကုစလေအလောင်းကြီးကျွန်တော်ရက်ကပေးမဝင်ရချင်တဲ့အောင်ဒီမှာချိန်ရတဲ့လူတွေမြေပေးနိုင်အောင်ကျွန်တော်တို့ကအစီအစဉ်ပြီးတော့ကျွန်တော်တို့မှမဆူရကိုတောင်းဆိုပါရခင်ဗျာ
အခုလိုတောင်းဆိုနေပြီမဲ့နေရပြန်မို့မျှော်လင့်ချက်ကမရှိသလောက်ဖြစ်နေကြတယ်လို့လည်းဒုက္ခတဲ့အများစုကပြောပါတယ်ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့နေရကိုစွန့်ခွာသွားသူတို့နေရပြန်လာနိုင်ရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူညီမှုတွေနဲ့ပြန်လည်လက်ခံရေးစနစ်တကျအစီအမံတွေဆောင်ရွက်နေပါတယ်လို့ပြောဆိုထားပါတယ်ရှင်ကျွန်မစုမုံပါ